ဟုတ်ကဲ့ရှင်ဆရာဦးသိန်းသန်းဦးရှင်ဒီနေ့ဒီကျောင်းသားကျောင်းသူတွေနဲ့ဝန်းရံသူတွေကိုဆွဲဆိုထားတဲ့အမှုကိုပယ်ဖြတ်ပေးဖို့ဒီပဲခူးတိုင်းတရားလွှတ်တော်မှာရှောက်ထားတာလေပယ်ချခံရတယ်လို့သိရပါတယ်ရှင်အဲ့တော့သူတို့ကဘာကြောင့်ပယ်ချတယ်လို့များအကြောင်းပြချက်ပေးလဲရှင
်ပယ်တာတော့ဟိုဘာလို့အကြောင်းပြချက်တယ်ဆိုကျွန်တော်လည်းမသိပါဘူးပေါ့နော်သို့တော့ကျွန်တော်တို့တက်တာကတိမှုဆရာရှင်ထုံးလေပုံမှာ962ကကြီးအရာ quash the proceeding ကိုအမှုရဲချေဖြတ်ပေးဖို့တက်တာလေအမှုရဲချေဖြတ်ပေးဖို့တက်တာဆိုရင်ကျွန်တော်တို့ကဒီမြန်မာနိုင်ငံတရားရုံးတွေကအစင်တိုက်လိုက်တာလည်းမူရှိပါတယ်။တရားလူရဲ့ဆွဆွဲချက်တွေမှန်ကန်တယ်လို့ယူဆရင်တောင်မှဆွဆွဲခံရသူကအပြစ်မရှိဘူး။ဒါပေမဲ့ဆွဆွဲခံသူပြစ်ချောင်ပြเสียတက်တည်ထောက်တာမရှိဘူးဆိုရင်ပယ်လေးရှိပါတယ်။အဲခုနကလို့ပူရဲချေဖြစ်ပြီးတက်မယ်ဆိုရင်တော့ဥပဒေပါချက်လက်တွေကိုကျွန်တော်ကကင်စင်းစားရတာ။ဟုတ်။ကင်စင်းစားတဲ့အခါကျတော့ခုနကမူရီရဆိုရင်တရားလူပြောတာမှန်တယ်လို့ယူဆလိုက်ရင်တော့ဒီမှာအပြစ်တွေအများကြီးပေါ့ဗျာအန်တော်ဖို့ဆက်ပြီးတော့ဒါတဲ့အခါကျတော့အဲ quest လုပ်ပြီးဖို့ဆိုတာမဖြစ်နိုင်ဘူး။ဒုတိယမဖြစ်နိုင်တဲ့အချက်ကနိုင်ငံရေးမှုတွေကိုဗျာအစိုးရဆိုတဲ့မှုကိုဘယ်ပေးပေးပါမလဲ။အစိုးရတယောက်ခံတရားရုံးကြီးကဒါအစ်ပတန်မြင်သာတင်ချတဲ့အချက်ပေါ့။ဘာကြောင့်လဲဆိုတော့တရားလူရဲ့စွပ်စွဲချက်မှန်တယ်လို့ယူဆမယ်ဆိုရင်အကြောင်းသားတွေကစုကူမှုလုပ်တယ်ဗျာကုသနာပြကြတဲ့အမိုးတွေဖြစ်တယ်ဆိုတဲ့စွပ်စွဲချက်တွေရှိရောဒီဆိုဆွဲချက်တွေကိုကျွန်တော်တို့ကပြန်လည်ဆင်ပြတာနဲ့တရားခွင်မှာဖြတ်စည်းဖို့ကြံသေးတယ်ဗျ။အဲ့တော့အဲ့ဒီဟာကိုပယ်လိုက်တာကတော့ဘာမှမထူးဆန်းဘူး
။ဟုတ်ကဲ့ရှင်။ဒီကိစ္စကိုဒီပယ်တာမပယ်တာထက်ပေါ့နော်။ဒီចောင်းသားတွေဒီအမျိုးသားပညာရေးဥပဒေကိုဆန့်ကျင်တဲ့တပိတ်မောက်ဆန္ဒပြမှုတွေဆောင်ရွက်နေတဲ့အချိန်တွင်မှာရဲသားတွေကចောင်းသားတွေကိုအကြမ်းဖက်ပြီးတော့ဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့တယ်။ဒါပေမဲ့အစိုးရတရားလိုကကြတော့ចောင်းသားတွေကဖြတ်စည်းတာတွေလုပ်တယ်ဆိုပြီးတော့တရားစွဲတယ်။တကယ်ရောအဲ့ဒီចောင်းသားတွေအဲ့လောက်လှုပ်ခဲ့တာဟာအပြစ်ရှိတယ်လို့သူတို့ကဆွဆွဲလို့ရလားရှင
်ကျွန်တော်တို့ကလုံးဝအပြစ်မရှိဘူးလို့ယူဆတာပဲဒီအမှုတစ်ခုလုံးကတော့နိုင်ငံတော်အစိုးရကဗျာနိုင်ငံတော်အစိုးရကအရင်အစိုးရပြောတာနော်သူကနေပြီးတော့ဒီចောင်းသားတွေနဲ့ပတ်သက်တော့အေးအေးယူမလုပ်ပါဘူးလို့လူသိရှင်ကြားကဘာတိလက်မှတ်ထိုးပြီးတော့မှတရားဆွဲတာအင်မတန်ကြားရုံမကောင်းတဲ့အကွက်ကြီးပဲဗျာအဲ့တော့ငကိုးတွေကចောင်းသားတွေကိုတရားမဆွဲအောင်လို့ပြောပြီးမှဆွဲတာကအစိုးရကဂရိမတည်ဘူးလို့ပြောနေတဲ့အတွက်เจ้าหน้าတွေကတော့လုံးဝအပြစ်မရှိဘူးလို့ကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ရှင်။အဲ့တော့เจ้าหน้าတွေကအပြစ်မရှိဘူး။ပြီးတော့အခုလိုမျိုးဒီဂိုးတိုင်းလွှတ်တော်ထံမှာဒီအမှုပဲဖြတ်ပေးဖို့လျှောက်ထားတာလဲပယ်ချခံရတယ်ဆိုတော့ဘလို့ရှစ်ဆက်သွားဖို့များအစီအစဉ်ရှိလဲရှင
်။ကျွန်တော်တို့ကရိုးရိုးရှင်းရှင်းလေးပါဒီเจ้าหน้าတွေကိစ္စကိုကျွန်တော်တို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကဝင်ရောက်ဆောင်ရွက်တယ်။ကျွန်တော်တို့ကဒီနိုင်ငံရေးအမှုနဲ့ပတ်သက်လို့လိုက်တဲ့နေရာမှာရွေချက်နှစ်ခုရှိတာပေါ့နော်။တခုကကျွန်တော်တို့မြန်မာနိုင်ငံရှင်းနေများကွန်ရက်ဆိုတာပြည်သူလူထုရဲ့ဥပဒေလက်ရုံးလို့ကျွန်တော်ကခံယူတဲ့အတွက်လူလူကိုဖိနှိပ်ချုပ်ချယ်တဲ့ကိစ္စမှန်တယ်ကြပါရှိရရက်ဖို့တာဝန်ရှိတဲ့ဝန်ကြတာဒုတိယတစ်ချက်ဒီတရားရုံးတွေမှာဥပဒေနဲ့ဒီတရားမျှတမှုရနိုင်မယ်လို့ကျွန်တော်တို့မယုံဘူးမယုံတော့လည်းပဲတရားခွင်မှာဥပဒေလမ်းကြောင်းညာ legal struggle ဖြစ်ကျွန်တော်တို့ရင်ဆိုင်တိုက်ပြီးမှသူတို့ရဲ့တရားမျှတမှုပြင်းမဲ့တာတွေဥပဒေနဲ့မဆောင်ရတာတွေကိုလူသိရှင်ကြားဖွင့်ချမယ်ဆိုရည်ရွယ်ချက်နဲ့ကျွန်တော်တို့သွားတာအဲ့တော့ဘာကြောင့်မို့တရားစီရင်ကိုမယုံကြည်ရဲဆိုတော့တရားသူကြီးကိုမယုံတာတရားရုံးကိုမယုံတာမဟုတ်ဘူး2008ဖွဲ့စည်းပုံအကြံအုပ်တွေတည်ရှိနေတယ်မြတ်တရားစီရင်ကမလွတ်လပ်နိုင်ဘူးတရားစီရင်ကအုပ်ချုပ်ရေးအာဏာပိုင်ရဲ့လက်အောက်မှာရှိနေတဲ့အတွက်နော်ဖွဲ့စည်းပုံအခြေအနေအရကျွန်တော်တရားနှတ်တတ်မှုမရှိနိုင်ဘူးယုံကြည်တာပါအဲ့ဒါနဲ့ခုနကြီးရဲ့ချက်200ရကျွန်တော်တို့ကဒီဟာတွေကို legal struggle ဖြစ်တိုက်ပွဲဝင်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအတိုင်းပဲဆက်ပြီးတိုက်ပွဲဝင်သွားမှာရယ်ဆိုတဲ့သဘောပဲလားဆရာ
ကျွန်တော်တို့ကတော့ဒီမှုကိုတို့မကြသေးသမျှဆက်သွားရမယ်ကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့လူလူအစိုးရတရားမကြခင်ပေါ်ပေါက်လာတော့အဲ့ဒီလူလူအစိုးရတရားအောက်မှာတရားမျှတမှုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်။ခုကသေရလူတယောက်ပဲဆေးရပါသေးတယ်။တက်တည်တည်က48ယောက်တာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့သေချာပေါ့။သူကတည်ပေါ်ပေါ့မယ်မလာတည်ကျွန်တော်တို့သွားအောင်ပါပါလား
။ဟုတ်ကဲ့
။နော်။ဒါဥရီသဘောပေါ့ဗျာ။ဒါပေမဲ့တကယ်အမျိုးသားပြန်လဲတင်ညာရေးလှုပ်ချင်နေဆိုရင်တော့ကျွန်တော်တမအီးဦးသိန်းစိန်ရဲ့အတွက်ဂုံသိက္ခာရှိရှိနဲ့အောင်မြင်စွာဆုတ်ခွာဖို့အတွက်ဒါနောက်ဆုံးအခွင့်အရေးဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအားလုံးကိုတွတ်ပေးပြီးတော့မျိုးသားပြန်တင်ညာရေးလှုပ်ဆောင်သွားတဲ့အစိုးရလို့တမိုင်းမှာမှတ်တိုင်စိုက်သွားစေချင်ပါတယ်။ကျွန်တော်အဲ့ဒါကိုမျှော်လင့်ပါတယ်။
ဟုတ်ကဲ့ရှင်။ဆရာတကယ်လို့များလောလောဆယ်ပုံစံအတိုင်းဆက်သွားမယ်ဆိုလို့ရှင်ဒီမတ်လကြော်ရင်ပေါ့နော်။အဲ့တော့ဒီအစိုးရတဲ့အောက်ရဲ့ပုံမှန်လုံထုံးလုံနည်းနဲ့ဒါဆက်သွားအောင်မယ်ဆိုရင်ရောဆရာဘယ်လောက်လောက်များထက်ကြာနိုင်သေးလဲရှင်။အားလုံးရဲ့အမှုကပေါ့
။ဟိုဒီလူစစ်တာကိုကြံ့ကြာခဲ့ရတယ်ဆိုတာကျွန်တော်ကအားလုံး80တယောက်တည်းမြန်မာနိုင်ငံရှိတဲ့များကွန်ရက်ကလိုက်တယ်။လူ80ကျော်အတွက်ကြံနဲ့ပြီးကြလိုက်တဲ့လူတွေရှိတာပေါ့ဗျာ။ဒါဖြာပြီးကြရှိနေခါတဲ့လူတွေရှိတယ်။ကျွန်တော်တို့ကတရားလူစစ်မှာတော့တရားလူရဲမှုဖုံးပြင်ကိုမေးသိနေတဲ့တွေမေးကိုမေးရတယ်။နောက်တစ်ခါဟိုကကားအမကန်တဲ့ဒီရတခုလောက်တာနဲ့အပေါ်ယုံတက်တက်တော့အမှုကြံ့ညာတော့တရားလူကိုစစ်ဆေးပြီးရင်တော့ကျွန်တော်တို့မကြတော့ပါဘူး။တနေ့တက်တည်တွေကိုကျွန်တော်တို့တယောက်တည်းပဲဆက်မှာ။မလို့အရင်ကျွန်တော်ဂျန်နဲ့ရှင်းနေရဘာမှမေးမှာမဟုတ်ဘူး။နော်။တာဝန်ကျတဲ့လူကဆက်မေးသွားမှာ။ဥပမာခုတရားလူရဲမှုဖုံးပြင်ကိုမေးဖို့နောက်ဆုံးဂျန်နဲ့ရှင်းနေရကျွန်တော်ပဲ။ကျွန်တော်အများကြီးမေးစရာမရှိဘူး။ကျွန်တော်ရဲ့ခုခါရေးနာကြောင်း Line of Defense ကိုပေါ်ပြမေးပြီးလို့ရှိရင် close အဲ့ဒါဆိုဂျန်နဲ့တက်တည်တွေကချက်ချင်းအမြန်ပြီးပါပဲ။
ဟုတ်ကဲ့ဆရာအခုလောလောဆယ်ရတဲ့ရွေးကောက်ပွဲရလက်ကောဒီចောင်းသားတွေကိစ္စကိုဘယ်လိုတက်ရောက်မှုရှိနိုင်မလဲလို့ဆရာထင်လဲရှင
်အတက်ရ ောက်လာမှာပေါ့ဗျာဒါလူလူကြီးကတခဲနဲ့မဲဆန္ဒနဲ့ပြေးလိုက်တာအခုရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတောင်မျိုးကမ်းမြိုနိုင်သွားတယ်ဆိုတာအနှစ်သာရအပြင် NLD နိုင်တာမဟုတ်ပါဘူးပြည်သူတွေနိုင်သွားတာပါစံခိုင်ရေးရှုံးသွားတယ်ဆိုတာစံခိုင်ရေးရှုံးတာမဟုတ်ပါဘူးအနှစ်သာရအပြင်စစ်အာဏာရှင်တွေရှုံးသွားတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပေါ်ပေါက်လာမယ်ဆိုတာပြည်သူအစိုးရတရားမျိုးသားသူစီညီညွတ်ပေါင်းစုအတရားပေါ်ပေါက်လာမယ်ကျွန်တော်တို့ယုံကြည်တယ်အဲ့တော့မတရားလုပ်ခံထားတဲ့ចောင်းသားတွေကိုအစ်စ်ပေါ်ပေါ်လာမယ်အမျိုးသားအစိုးရတရားကလူမှုအစိုးရတရားကနော်စွတ်ပေးတယ်မလို့ကျွန်တော်လုံးဝခိုင်ခိုင်မာမာယုံကြည်ပါတယ်
ဟုတ်ကဲ့ဆရာဦးသိန်းသိန်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါရဲ့